ကလေးငယ်တွေအပါအဝင်အရတားအများပြားတည်ဆုံခဲ့ရတဲ့မြန်မာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာလူမှုကျင့်ဝတ်သဘောအရလက်ခံလို့မရတယ်လို့နိုင်ငံတကာဥပဒေအရလည်းတရားဝင်မှုမရှိတာကြောင့်နိုင်ငံတကာအနေနဲ့ဒါတွေကိုရပ်တန့်နိုင်ဖို့လိုရမယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်တဲ့ Tom Andrews ကိုမဲအင်ဂျင်နိုင်ကနေပြီးတော့ Skype ကနေတဆင့်ဆက်သွယ်မိမြန်းထားပါတယ်ခင်ဗျာ
။စစ်ကောင်စီရဲ့အင်္ဂါနေ့ကလေကြောင်းတိုက်ခိုက်မှုတွင်ဗစီကြီးကျေးရွာကကလေးအနည်းဆုံး30အပါအဝင်လူပေါင်း100ကျော်တိုက်ဆုံးခဲ့တဲ့ဖြစ်ရကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကအပြင်းထန်တုံ့ပြန်ကန့်ကွက်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ရေးနိုင်ငံတကာအနေနဲ့ပိုပြီးအလုပ်လုပ်ကြဖို့လိုအပ်နေကြောင်း VOA ကို Skype ကနေအခုလိုပြောပါတယ
်။ I am horrified but I'm not surprised. The hunter has demonstrated that it has no regard whatsoever.
ကျွန်တော်တကယ်ပဲထိတ်လန့်မိပါတယ်။ဒါပေမဲ့မှန်မောပါဘူး။မြမကလေးငယ်တွေမိသားစုတွေအပြစ်မဲ့သူတွေရဲ့အသက်လုံခြုံရေးနဲ့ပတ်သက်လို့ဘာကုန်းမှအလေးထားတာမျိုးမရှိဘူးဆိုတာကိုစစ်ကောင်စီကတရုတ်ပြခဲ့တာဖြစ်ပါတယ်။အဆိုအဆုံးကတော့စစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုရန်သူလို့သတ်မှတ်ပြီးတော့တိုက်ခိုက်တာအကြမ်းဖက်သမားတွေလို့တစိုက်ခတ်ပြီးအင်အားလုံခြုံသုံးဖိနှိပ်နေတဲ့အတွက်စကိုင်းတိုင်းဒေသတွင်းမှာမကမြမနိုင်ငံတဝန်းအပြစ်မဲ့ပြည်သူတွေဒီဆိုးကျိုးကိုခံစားနေရတာပါ။တကယ်ကိုကြောက်စရာကောင်းပါတယ်ဒီလိုတိုက်ခိုက်မှုမျိုးလုံးဝလက်ခံနေစရာအကြောင်းမရှိပါဘူးနိုင်ငံတကာတိုင်းဝိုင်းအနေနဲ့ဒီလိုစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုကိုရက်တက်မှုပိုးပြီးအလုပ်လုပ်ရမှာဖြစ်ပါတယ
် How serious are the ဆိုရင်ဒီလိုအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေအရဆိုရင်ဘယ်အတိုင်းအတာထိချိုးဖောက်နေပါသလဲရှင
် They're extremely serious I mean first of all we've seen a significant uptick a significant increase
ဒီလိုလေကြောင်းတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်ပါတယ်ပထမချက်ကတိုက်လေယာဉ်တွေနဲ့ဘုံကျဲတာရဟတ်ယာဉ်တွေနဲ့ရွာတွေကိုဆင့်ပြီးပစ်ခတ်တာတွေကိုစစ်ကောင်စီတပ်တွေကျူးလွန်တာထင်ထင်ရှားရှားတွေ့မြင်ရပါတယ်နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်စစ်ကောင်စီတုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိဘဲအားလုံးကိုပစ်တတ်နိုင်တယ်ရွာလုံးချုပ်ကိုသူတို့ပစ်ခတ်နေတာပါဒါတွေဟာစစ်ရာဇဝတ်မှုရဲ့လက္ခဏာတွေဖြစ်ပါတယ်ဒါတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလက္ခဏာတွေပါ။ဒါဟာကိုကျင့်တရားရှိတော်ကလည်းလက်မခံနိုင်ုံသာမကနိုင်ငံတကာဥပဒေရှိတော်မှာဆိုရင်စစ်ကောင်စီလုပ်ရက်ကတရားမဝင်ပါဘူး
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဗစီတီကျေးရွာကိုလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအတည်ပြုခဲ့ပြီးဒီလိုတိုက်ခိုက်ရတာဟာအကြမ်းဖက်အုပ်စုလို့စစ်ကောင်စီကသတ်မှတ်ထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လက်အောက်ခံ PDF အဖွဲ့တွေကြောင့်ဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။